Indonesia နိုင်ငံနဲ့ Gambia နိုင်ငံတို့မှာအေအေးမီပျောက်ဆီးနဲ့ချောင်းဆိုးပျောက်ဆီးတောင်းမိတဲ့အတွက်ကလေးငယ်အများအပြားကြောက်ကပ်ပျက်စီးသေဆုံးခဲ့ပါတယ်။ Indonesia မှာကလေးငယ်69ယောက်ထက်မနည်းသေဆုံးခဲ့ပြီးတဲ့နောက်မှာချောင်းဆိုးပျောက်ဆီးအယောင်အားလုံးကိုယာယီပိတ်ထားပါတယ်။အောက်တိုဘာ18ရက်နေ့ထိ Indonesia မှာချောင်းဆိုးပျောက်ဆီးတုံးမိတဲ့ကလေးငယ်200ကျော်နာမကျန်းဖြစ်ပြီးတော့69ယောက်ထက်မနည်းသေဆုံးခဲ့ပါတယ်။စီရီတွေထဲမှာအစိတ်အင့်ဓာတ်တွေပါမပါစစ်ဆေးမှုမပြီးခင်အထိဒီစီရီရောင်းချခွင့်ကိုလည်းပိတ်ထားတယ်လို့အင်ဒိုနီးရှားကျန်းမာရေးဌာနကအောက်တိုဘာ20ကျတာရီနေ့ကအကြေညာပါတယ်။ဂမ်ဘီယာမှာလည်းကလေးငယ်80နီးပါးအလားတူကြောက်ကပ်ပြစ်ပြီးတော့တည်ဆုံတာဟာအိန္ဒိယနိုင်ငံထုတ်အေးအေးမြင့်ချောင်းဆိုးပျောက်စီးရီနဲ့ဆက်ဆက်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကအောက်တိုဘာလဇန်ကသတိပေးခဲ့ပါတယ်။အိန္ဒိယနိုင်ငံ Maiden ဆေးကုမ္ပဏီထုတ်ချောင်းဆိုးပျောက်ဆေးရည်အမျိုးအစား၄မျိုးကိုမသုံးဖို့ဂမ်ဘီယာမှာတားမြစ်ထားပါတယ်။ဒီချောင်းဆိုးဆေးရည်တွေကတော့ Promethazine, Cofetmiline, Marcofne, Magrib ဆေးရည်တွေဖြစ်ပြီးတော့ Secret နဲ့ဆိုးဆေးတွေမှာသုံးတဲ့အရသာဓာတုဒရပ်ပေါင်းပမာဏအလွန်ကျွံပါဝင်တာကိုတွေ့ခဲ့ရပါတယ်ရှင်။